ခန်တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မကတော့စုမွန်ပါရှင်။ရှေးလလယ်မှာလွှတ်တော်လုပ်ငန်းတွေပြန်ဆဖို့ကြေညာထားတဲ့အပေါ်လွှတ်တော်ကိုယ်စားလှယ်တွေနဲ့ကျန်းမာရေးပညာရှင်တွေရဲ့အမြင်တွေကိုတင်ပြပေးကြပါမယ်။လွှတ်တော်လုပ်ငန်းတွေကိုလာမယ့်မေလ18ရက်နေ့တနင်္လာနေ့ကနေပြန်လည်စတင်တော့မှာဖြစ်ကြောင်းလွှတ်တော်ဥက္ကဋ္ဌတွေကကြေညာချက်ထုတ်ပြန်လိုက်ပေမဲ့လို့ COVID-19 ကပ္ပကံရောဂါမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေဖြစ်တာကြောင့်စိုးရိမ်မှုတွေကရှိနေပါတယ်။အထူးသဖြင့်ကတော့ဒီကတ်ယောဂါမကုသအောင်လူစုလူဝေးရှောင်ရမယ့်အချိန်မျိုးမှာရာနဲ့ချီတဲ့လွှတ်တော်ကိုယ်စားလှယ်တွေတက်ရောက်ကြမယ့်လွှတ်တော်လုပ်ငန်းတွေပြန်ဆမှာကိုစိုးရင်ကြောင်းရခိုင်ပြည်နယ်မြေပုံမြို့နယ်မဲဆန္ဒနယ်မြေကပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်။ဒီသတင်းကမနေ့ကမှကျွန်တော်တို့သိရတယ်။ကျွန်တော်သွားရေးလာရေးအပိုင်းကိုစဉ်းစားတာပေါ့။မြို့နယ်အသီးသီးကစစ်တင်မှလာစုရတယ်။စစ်တေကနေပြီးတော့လေရင်နဲ့ရောင်သွားရတယ်။ရောင်မှအဝေးပြေးကိုတခါသွားရတယ်။အဝေးပြေးကတခါနေပြီးတော့သွားအချင်းချင်းသွားရတာပေါ့။အဲ့ဒီပုံမှာလမ်းကြောင်းလုံခြုံမှုကိုကျွန်တော်တို့စိုးရိမ်နေ။နောက်ဒီ COVID-19 ရောင်မှလည်းဖြစ်နေတယ်ဆိုတော့အဲဒီလမ်းကြောင်းပုံမှာစိုးရိမ်တာတစ်ချက်ရှိတယ်။ဒုတိယတစ်ချက်ကတော့ဒီရောင်လွတ်တော်ဆိုရင်ကိုယ်စားလှယ်လျှောက်ရကြောပြီးတော့ဝန်သားနေနေဆိုရင်2000လောက်စုဝေးနေတဲ့နေရာတစ်ခုပေါ့။အဲ့ဒီနေရာမျိုးမှာဘယ်လိုအကာအကွယ်မျိုးလုပ်ထားကြလဲ။တွေးတော့နေရာတော့ဖြစ်တာပေါ့နော်ကိုယ်စားလှယ်တူနေတူဘယ်လိုရှားထားကြလဲဘယ်လိုအကာအကွယ်မျိုးလုပ်ထားကြလဲစီရင်အေးအေးသာမှာရောဘယ်လိုဟိုကြိုတင်တင်ဆက်မှုတွေလုပ်ထားကြလဲဆိုတဲ့အပေါ်မှာလည်းကျွန်တော်တို့စိုးရိမ်ပါတယ
်ပုံမှန်အဖြစ်ကတော့ဒီအချိန်ဟာလွတ်တော်မှာဗန်ဒါရေးအသုံးစရအပါအဝင်တခြားဥပဒေပြုရေးကိစ္စတွေကိုဆွေးနွေးဆုံးဖြတ်လေးရှိပါတယ်ဒါပေမဲ့လည်းလွတ်တော်အခမ်းအနားတွေတက်ရောက်ကြမဲ့ကိုယ်စားလှယ်တော်တွေအတွက်နေထိုင်စားသောက်ရေးပါဝင်ယောဂပိုးမကူဆက်ရအောင်ဘလို့ကြိုတင်ပြင်ဆင်ထားတယ်လဲဆိုတော့ကိုရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်လဲစိုးရိမ်နေကြတာပါ
အမှန်မှန်တော့ပေါ့ဗျာဒါပြည်သူမထုတ်ပြန်နိုင်ရင်တောင်မှဟာလားသက်ဆိုင်ရာကိုယ်စားလှယ်တွေတော့ဟောဒါတနည်းနဲ့ဆက်တွေ့ပြီးတော့ဘလို့ပြင်ဆင်ထားတယ်ဆိုတော့အကြောင်းကြားတင်တာပေါ့နော်ဟောကျွန်တော်ပြည်တော်စုလွတ်တော်ပြည်သူလွတ်တော်ဒီအမျိုးသားလွတ်တော်မှာခုံတစ်ခုနဲ့တစ်ခုကကတ်ကတ်ရက်ပစ်ထားတယ်ဆိုတော့ COVID-19 နဲ့ပတ်သက်ပြီးတော့ပေါ့နော်ဟောကျွန်တော်တို့အ ਨੇ ဆုံး၃ပေလို့၆ပေလို့ပြောနေကြတာလည်းရှိတယ်လွတ်တော်မှာတောင်ဒီလိုအခင်းအကျင်းမျိုးလုပ်ထားနိုင်ဖို့ဆိုတော့ကျွန်တော်မမြင်ဘူးကိုယ်စားလှယ်တူမှာလမ်းကြောင်းမှာပဲဖြစ်ဖြစ်သူ့ဒေတာပဲဖြစ်ဖြစ် virus pool တွေပါလာမယ်ဆိုရင်တော့လွတ်တော်တစ်ခုလုံးပဲကူးစက်သွားနိုင်တာပေါ့အဲ့တော့ကျွန်တော်တို့ကကိုယ်စားလှယ်ရဲ့အဲဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအကျိုးတင်ပြီးတော့စစ်ဆေးမာတို့နော်ဒါသတိဆောင်ရန်ရှောင်ရန်ချက်တို့အဲ့အမျိုးဘလို့ပြင်ဆင်ထားတယ်ဆိုတာမျိုးတော့ဥဒတိဘာမှကျွန်တော်တို့စီကိုအကြောင်းမကြားသေးဘူးပေါ့နော်ကျွန်တော်တို့ကိုယ်လိုက်ကသိရှင်းပါတယ်အဲ့ဒါမှကျွန်တော်တို့ဒီနေ့တစ်ခါအဲ့ဒါတွေကျွန်တော်တို့အကြောင်းကြားရှင်းမရှိပါဘူး။အော်ဒီလိုအရှင်မျိုးမှာကျွန်တော်တို့ကိုယ်စားလှယ်တွေကတက်ဖို့အဆင်ပြေဖြစ်သလားမဖြစ်ဘူးလားဆိုတာကိုယ်မဲဆန္ဒနဲ့ကိုယ်အနိကဖြစ်လာတဲ့အခါမှာတော့သူတို့ဆုံးဖြတ်ကြပါလိမ့်မယ်။
နောက်ဆုံးအချိန်လွတ်တော်အစည်းအဝေးမရက်နာခင်အချိန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုကိုယ်အပူချိန်တိုင်းတာစစ်ဆေးတာမျိုးရှိခဲ့တယ်လို့တက်မတော်သားကိုယ်စားလှယ်တွေကနှာခေါင်းစည်းတွေတက်စင်ပြီးတက်ရောက်ခဲ့တာမျိုးလည်းတွေ့ခဲ့ရပါတယ်။လူလူကျန်းမာရေးပညာပေးလုပ်ငန်းတွေမှာစေတနာဝင်နဲ့ပါဝင်နေတဲ့ဒေါက်တာကျော်စွာဦးကတော့လွတ်တော်လုပ်ငန်းတွေနဲ့လွတ်တော်ကိုယ်စားလှယ်တွေအတွက်ကျိုးတင်ကာကွယ်ရေးအစီအမံတွေပြင်ဆင်ထားဖို့လိုတယ်လို့မြင်ပါတယ်
။အခုဘာပဲပြောပြောကျွန်တော်တို့ဒါဒီလွတ်တော်ခေါ်တယ်ဆိုတော့အစိုးရဘက်ကနေပြီးတော့ဒါမှမဟုတ်လွတ်တော်ဌာနဒီတာဝန်ရှိသူတွေကစီကံချမှတ်ထားတာကိုလည်းကျွန်တော်လွတ်တော်ကိုယ်စားလှယ်ခေါ်တယ်လည်းလိုက်နာဖို့လိုတာပေါ့နော်။တူးချင်းစီအသိနဲ့လိုက်နာဖို့လိုပါပဲ။ဟိုမလိုက်နာလို့ဆိုတော့မဟုတ်ပါဘူး။ပုံပြီးလိုက်နာတင်တယ်။အဲကိုကိုတိုင်လည်းအဲ့လိုပေါ့ဒီအကျင်သွားတဲ့ master ဖို့လက်ဆေးဖို့နောက် social distancing ကိုခရူးဆိုင်ဖို့ပေါ့နော်။အဲ့ဒါလေးလည်းအကျံပြုလိုပါပဲ
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တနင်္လာနေ့မနက်ခင်းထိထုတ်ပြန်ကြအရာဆိုရင်တော့မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ9ဦးအပါအဝင်ရောဂါကူးစက်သူက146ယောက်အထိကူးစက်ထားတယ်ဆိုတာကိုအတည်ပြုထားပါတယ်ရှင်။ကျွန်မစုမုံကဆက်သွယ်မြင်းမြန်းတင်ပြပေးခဲ့တာပါ။